ကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေဒီနေ့မိန့်ခွန်းတွေပြောနေကြတာမှာကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံအကြောင်းလဲထည့်သွင်းပြောသွားပါတယ
် Is unsustainable. We can't go on like these. And second, the challenges we face are solvable. But that requires us to make sure the mechanisms of international problem solving actually solve problems.
ဒီမှာမြန်မာအပါအဝင်ကမ္ဘာတဝန်းပြည်ပခါတွေမှာအကျဉ်းဖက်မှုတွေနဲ့လူသားဘေးဒုက္ခအကျက်တဲတွေစိုးစိုးဝါးဝါးဆက်ကြုံနေရချိန်မှာကုလသမဂ္ဂအနေနဲ့ကူညီဖြည့်ရှင်ပေးဖို့အကြီးအကျယ်ပြတ်ကွက်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားပါတယ်။ယူကရိန်းစစ်ပွဲ၊ဂါဇာနဲ့အစ္စရေးလေဗနွန်နယ်စပ်အရေးပြဿနာတွေကိုလည်းသူကထောက်ပြသွားပါတယ်။ကမ္ဘာကြီးတည်ငြိမ်မှုထိခိုက်နေတာဒီတိုင်းဆက်ကြည့်နေလို့မရတော့ဘူးလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကမိန့်ခွန်းထဲမှာပြောကြားသွားခဲ့ပါသေးတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အလားတူပဲကမ္ဘာကြီးမှာဖြစ်နေတဲ့ငြင်းချမ်းရေးကိုချိန်ချောင်းနေတဲ့ကိစ္စတွေကိုဒီနေ့ပြောကြားတဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားပါတယ်။သမ္မတဘိုင်ဒန်ကအထွေထွေညီလာခံမှာအမေရိကန်သမ္မတအနေနဲ့ဒါဟာနောက်ဆုံးချိန်ပြောတာဖြစ်တယ်ဆိုတာနဲ့မိန့်ခွန်းကိုစတင်ခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့တော့ဒီကနေ့နေ့လယ်ပိုင်းကုလသမဂ္ဂထွေထွေညီလာခံမှာရိုဟင်ဂျာအရေးတီးခြားဆွေးနွေးပွဲတည်းရဲ့ကျင်းပဖို့ရှိပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်လည်းတက်ရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံမှာအရက်သားပြည်သူတွေပေါ်လေကြောင်းတိုက်ခိုက်မှုအပါအဝင်အကြမ်းဖက်မှုတွေကျွလွန်နေတဲ့မြန်မာစစ်ကောင်စီကိုလက်နက်နဲ့လောင်စာစီပိတ်ပင်မှုတွေကိုချမှတ်ဖို့ကုလအဖွဲ့ဝင်နိုင်ငံတချို့ကလည်းတိုက်တွန်းပြောဆိုနေကြပါတယ်ရှင်။